င်္ဂလာပါခင်ဗျာအခုတော့မှတ်မှတ်သားသားစကားအစီအစဉ်မှာသမရဦးသိန်းစိန်ဒုတိယသက်တမ်းပြိုင်မပြိုင်ကြံ့ခိုင်ရေးပါတီကနေရွေးကောက်ပွဲဝင်မဝင်ပြောဆိုကြတာတွေနဲ့စပြီးတော့မိတ်ဆက်ချင်ပါတယ်သမရဦးသိန်းစိန်အနေနဲ့2010ခုနှစ်ရွေးကောက်ပွဲမှာပါဝင်ခဲ့တဲ့မိခင်ပါတီရင်းဖြစ်တဲ့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကို2015ရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောင်းအမည်စင်ရင်ပေးပို့ထားခြင်းမရှိဘူးလို့ပါတီဗဟိုလုံးမှုဆောင်ကော်မတီဝင်သူရဦးအောင်ကိုကပြောကြားလိုက်ပါတယ်သမရဦးသိန်းစိန်ကြံ့ခိုင်ရေးပါတီကနေရွေးကောက်ပွဲဝင်မဝင်ပါတီဥက္ကရာရာထူးပြန်ယူဖို့ရှိမရှိစတိုင်းနဲ့ပတ်သက်ပြီးသတင်းတောက်တွေကဇူလိုင်လ17ရက်နေ့ကမေးမြန်းရာမှာဥအောင်ကအခုလိုပြောလိုက်တာဖြစ်ပါတယ
်ပါတီနိုင်ငံမလုပ်တော့ဘူးမြို့သားနိုင်ငံမလုပ်ပါဆိုတော့ ထင်တယ်ဒီကနေ့ပါတီပြန်မလာတော့ဘူးကမ္ဘာကြီးကပါတီဥက္ကရာတောင်းထုံးခဲ့ပါတယ်သူပါတီပြန်မလာတော့ဘူးဆိုတာနိုင်ငံတိုင်းဝန်ရဲ့ခံမှန်းချက်ဖြစ်ပါတယ်ပြန်လာမယ်ဆိုလို့ရှိရင်လည်းပါတီကလက်ခံပါပါလက်ခံမှုရှိနေဘုရားတတိယကြိမ်ပါတီညီလာခံကျင်းပါမယ်ကျင်းပါမယ်ကတော့2015အကုန်2016အစတော့ဖြစ်နေပါလေအဲ့ခါမှာတနိုင်းဆန္ဒရှိဘုရားပါတီကောင်းဆောင်ပါတီကိုထပ်ပြနေဘုရားပါတီဝိဒူရဲ့ဆန္ဒသဘောထားနဲ့ကနေရွေးချယ်ခြင်းခံရမှာ။နောက်ရွေးချယ်မှာဖြစ်ပါတ
ယ်။သမရဦးသိန်းစိန်အနေနဲ့တိုင်းပြည်ရဲ့နိုင်ငံရေးအခြေအနေပေါ်မှာမူတည်ပြီးတော့ဒုတိယသက်တမ်းကိုစဉ်းစားသွားမှာဖြစ်တဲ့အကြောင်းသမရရုံညွှန်ကြားမှုဦးစောထေးကပြောလိုက်ပါတယ်။သမရဦးသိန်းစိန်ဟာလာမယ့်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှာမဟုတ်တော့ဘူးလို့သတင်းမီဒီယာတွေကရေးသားပြောဆိုကြတာတွေထွက်ပေါ်လာပြီးဇူလိုင်လ14ရက်နေ့က RFA ရဲ့ဆက်သွယ်မေးမြန်းရာမှာဦးစောထေးကအခုလိုပြောလိုက်တာဖြစ်ပါတယ်။
သမရာကြီးအနေနဲ့ပေါ့နော်ကျွန်တော်တို့ကြိုးနိုင်တာကတော့ဒုတိယသက်တမ်းထမ်းဆောင်ခြင်းနဲ့ပတ်သက်ပြီးတော့မကြာသေးခင်ကပဲကျွန်တော်တို့ဂျပန်နိုင်ငံကိစ္စမှာသူကိုယ်တိုင်ပြောခဲ့တဲ့ NHK သတင်းဌာနကတိုင်းပြည်ရဲ့အခြေအနေပေါ့နော်နံပါတ်1တိုင်းပြည်ခြေအနေနံပါတ်2ပြည်ရဲ့နိုင်ငံရေးအခြေအနေနံပါတ်3ကပြည်သူလူရဲ့အနေအထားပေါ့ဒီ3ချက်ပေါ်မူတည်ပြီးတော့ဒုတိယသက်တမ်းကိုစဉ်းစားမယ်ဆိုပြီးတော့သူပြောထားတာရှိပါတယ်အခုလည်းအဲ့တိုင်းပါပဲ
လက်ရှိအစိုးရအဖွဲ့မှာပါဝင်တာဝန်ထမ်းဆောင်နေတဲ့သူတွေဟာကြံ့ခိုင်ရေးပါတီဝင်အဖြစ်ဆက်ပြီးရှိနေဆဲဖြစ်ပြီးသမရရာထူးရယူထားစဉ်ပါတီဥက္ကဋ္ဌတာဝန်ကိုဥရေရလွှဲပြောင်းပေးထားတာဖြစ်တယ်လို့ကြံ့ခိုင်ရေးပါတီဒုတိယဥက္ကဋ္ဌဖြစ်တဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးထေးဦးကပြောလိုက်ပါတယ်သမရဦးသိန်းစိန်ကြံ့ခိုင်ရေးပါတီကနေပြန်လည်ဝင်ရောက်ရှင်ပြိုင်ခြင်းရှိမရှိပါတီခေါင်းဆောင်သူရဦးရှင်မန်းနဲ့သဘောထားကွဲလွဲမှုတွေရှိနေတယ်လို့ပြောဆိုရေးသားကြတာတွေနဲ့ပတ်သက်ပြီးဇူလိုင်လ14ရက်နေ့ကဦးထေးဦးကအခုလိုပြောလိုက်တာဖြစ်ပါတယ
်အခုပဲရှိတယ်လေပါတီကမထုတ်ပြန်သေးဘူးကြားထားတဲ့သတင်းတွေကအမှားကြီးပဲ။မှန်ရင်လည်းမှန်မယ်၊မှားရင်လည်းမှန်မယ်တိတိကျကျတော့မဟုတ်ဘူး။နော်။အကြားထားတဲ့ဥစ္စာတွေကအကြားဆိုတဲ့ဥစ္စာကအများကြီးပဲ။ပါတီကထုတ်ပြန်ပါမယ်။တရားဝင်ထုတ်ပြန်တဲ့ချိန်ကမှန်မှန်ပေါ့။သူတို့လည်းပြင်ဆင်တဲ့ကာလတောင်ချီသေးတယ်၊ရှေ့ရက်နဲ့ဗနေရက်နေ့ကြားလည်းမသိဘူး၊ပြင်လို့တောင်ရသေးတယ်။အဲ့တော့အဲ့ဒီချိန်ကျမှပဲအတီးဖြစ်မယ်။ပါတီကတော့ထုတ်ပြန်ထားတာ၊အခုကြားရတဲ့ဆိုတဲ့သတင်းတွေဒီပါတီကထုတ်ပြန်ထားတဲ့စာရင်းမဟုတ်တာကိုတော့အခိုင်အမာပြောလို့ရတယ်။တာမန်ဖွဲ့စည်းပုံအခြေခံဥရိယာပြောကြမယ်ဆိုရင်ယာယီလွှဲထားတဲ့သဘောပဲလေ။ဘုရားမဟုတ်လားဟိုဆိုလိုတာသူတာဝန်ထမ်းဆောင်ခြင်းမပြုနိုင်တဲ့အချိန်မှာဒါဖွဲ့စည်းပုံအခြေခံစည်းမျဉ်းအရာပြောတာနော်ဒီဥက္ကဋ္ဌတာဝန်ကိုပူးတွဲတာဝန်ထမ်းဆောင်ရမယ်ဝန်ဟွာအရင်ဆုံးဒုတိယဥက္ကဋ္ဌတူကပူးတွဲတာဝန်ထမ်းဆောင်ရမယ်ဆိုတဲ့ထမ်းဆောင်နေတယ်လေဒါပဲပေါ့ပါတီဝင်မဲ့လေပါတီဝင်မဲ့အဲ့တော့ပြန်လာမယ်မလာဘူးဆိုတဲ့ဥစ္စာကတော့သူ့သဘောပေါ့ဒါသူ့ဆန္ဒပေါ့
ဦးသိန်းစိန်အနေနဲ့ကြံ့ခိုင်ရေးပါတီကနေသမရလောင်းအဖြစ်ဝင်ရောက်ရွေးမခံရင်လဲတမတော်သားကိုစလေတွေရဲ့မဲနဲ့သမရအဖြစ်ဝင်ရောက်ရွေးချယ်ခံနိုင်တဲ့အလားအလာရှိပါတယ်လို့ကြံ့ခိုင်ရေးပါတီဘိုးကော်မတီဝင်သူတော်ဦးအောင်ကပြောပါတယ်ဦးသိန်းစိန်အနေနဲ့ကြံ့ခိုင်ရေးပါတီကနေပါတီနိုင်ငံရေးကိုလှုပ်ဆောင်တော့မှာမဟုတ်ပဲအမျိုးသားနိုင်ငံရေးသာပါဝင်တော့မယ်လို့ပြောဆိုသုံးသပ်တာတွေနဲ့ပတ်သက်လို့သတင်းတောက်တွေကမေးမြန်းရမှာဦးအောင်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ
်သမရကြီးရဲ့နိုင်ငံရေးစပုတယ်လို့ခုနကပေါ့ဟိုပြောင်းဝင်ကြတာမရှိပါဘူးနိုင်ငံရေးလည်းပြောတာမရှိပါဘူးခုနတတိယမီဒီယာများပြောလို့သိရတာပါဟိုတရားဝင်ရုပ်ကုပ်မှာဝင်မရှိမြိုင်ဘူးလို့ပြောတာကဝင်မှုမလို့ပါဘူးတမလို့သားကိုယ်စားလှယ်စုဝေးကနေပြီးမှရွေးချယ်တင်ဖို့လို့ရှိရင်ရုပ်ကုပ်ကိုမလို့ပါဘူးအဲ့ဒီအဓိပ္ပာယ်လည်းတော့ပါတယ်အဲ့ဒါအမျိုးသားနိုင်ငံရေးပဲလေ
လာမယ့်ရွေးကောက်ပွဲမှာ88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွန်လင်းလူဖွဲ့စည်းရာခေါင်းဆောင်တို့ဝင်ရောက်ရှင်ပြိုင်မယ်လို့ကိုမင်းကိုနိုင်ကပြောလိုက်ပါတယ်။88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွန်လင်းလူဖွဲ့စည်းရုံးခန်းမှာဇူလိုင်လ17ရက်နေ့က RFA နဲ့တီးတန့်တွေ့ဆုံစဉ်မှာကိုမင်းကိုနိုင်ကအခုလိုပြောလိုက်တာဖြစ်ပါတယ်။
ကျွန်တော်တို့ကတခြားလို့ဒီလူလူခေါင်းဆောင်ရဲ့ဦးဆောင်မှုနဲ့စုံဖြတ်ချက်အတိုင်းမှာကျွန်တော်တို့ဝင်ရနေတယ်။ကျွန်တော်တို့ကအခြေခံတွေကိုပြင်ပြနေဟိုတော်တော် ပြင်မှာလည်းသူတို့မဲဆန္ဒတွေလက်မှတ်တွေကောက်ခံပြီးတော့သူတို့စူးစမ်းနေကြတယ်။ဒါနဲ့အဲ့ဒါတွေအားလုံးကဒီလက်ရှိဖြစ်တော်တွေကလူတွေနဲ့ကတော့လုံးဝလုံးဖြစ်တယ်။အဲ့တော့ဖြစ်တော်ကအကြောင်းလေးဖြစ်ကိုဖြစ်ရမယ်။အဲ့တော့ဒီဒီကောက်ဘက်ကိုဖြတ်သန်းမယ်ဆိုတဲ့အခါကျတော့သူတို့အင်းနဲ့အားနဲ့ဝိုင်းကြပြူကြပါမယ်။ဒီမိုကရေစီအင်အားစုတွေအနိုင်ရရှိရတဲ့ပါရမယ်။နောက်ပြီးတော့မဲမတမာမှုတွေမဖြစ်အောင်
အခုတော့မြန်မာသားသားစကားများအစီအစဉ်ရတော့ပါခင်ဗျာကျေးဇူးနားဆင်ကြတဲ့အားလုံးကိုကျေးဇူးတင်ပါတယ်